ချမ်းပြည်တောင်ပိုင်းနဲ့မြောက်ပိုင်းကလူမျိုးစုလက်နက်ကိုင်အဖွဲ့တွေဖြစ်တဲ့ RCSS နဲ့ SSPP တို့ကြားတိုက်ခိုက်နေတာတွေကိုအမြန်ဆုံးရပ်တန့်မှုဒေသခံဆစ်ဆောင်ပြည်သူတွေကတောင်းဆိုလိုက်ကြပါတယ်။ရှမ်းလူခွေးလှုပ်ရှားသူတွေကကမကထပြုပြီးတော့လူမှုဆန္ဒသဘောထားကောက်ခံတာမှာတော့လက်မှတ်ပေါင်း 4,000 ကျော်ကောက်ခံရရှိထားပြီးတော့အဲ့ဒီသဘောထားကိုရှမ်းလက်နက်ကိုင်အဖွဲ့နှစ်ဖွဲ့စီကိုကြာတာပေးနေကပေးပို့ခဲ့ကြပါတယ်။ဒီတပ်ဖွဲ့နှစ်ခုအကြားမကြခင်တွေ့ဆုံဆွေးနွေးဖို့ရှိတယ်ဆိုတာကိုအကြောင်းကြားထားတဲ့အကြောင်းနဲ့ပြည်ထောင်စုအစိုးရအနေနဲ့လည်းစစ်ဆောင်တွေရဲ့အရေးဖြည့်ဆင်းပေးနိုင်မှုမျှော်လင့်တဲ့အကြောင်းရှမ်းပြည်ညီညွတ်ရေးကော်မတီဥက္ကဋ္ဌကပြောပါတယ် VOA သတင်းတော်ကိုဇော်ထက်သတင်းပေးပို့ထားပါတယ
်ရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီ RCSS နဲ့ရှမ်းပြည်မြောက်ပိုင်းတပ်မတော် SSPP တို့ကြားဖြစ်ပွားနေတဲ့တိုက်ပွဲတွေအများဆုံးရပ်တန့်နိုင်မှုရှမ်းလူခွင့်ရေးဆောင်ရွက်နေတဲ့လူငယ်တွေကစစ်ဆောင်ဒုက္ခသည်လက်မှတ်4,600ကို2ရက်အတွင်းကောက်ယူပြီးရှမ်းတပ်ဖွဲ့2ဖွဲ့လုံးစီကိုပေးပို့လိုက်တာပါတောင်ရရှိသိငယ်ရောက်နေပြီဖြစ်လို့နှစ်ဖက်အကြားမှာအပြည့်ရက်ဆဲဖို့လိုလားနေကြောင်းလက်မှတ်ကောက်ယူစုဆောင်သူတွေကတဦးဖြစ်တဲ့တာလုံမျိုးဒေသခံနန်းလောင်ခန်းကပြောပါတယ
်ကျမတို့ကဒီနမ်ခေါဖုန်ကြီးကျောင်းကဆောင်းလာတဲ့ဟာနေပြီးတော့ကောက်ပြီးဒီတခြားကိုကျမတို့လူခွဲပြီးတော့ကောက်တယ်ပေါ့နော်ရွာတွေလည်းဒီနေနေတဲ့ချိန်ပြီးတော့ဆင်းကောက်ရတယ်ပေါ့နော်ဒီတစ်ချက်ကတော့ကျမတို့ဒီစပွဲကိုရက်ဖို့ပေါ့နော်ဒါကကျမတို့စိုက်ပျိုးရမယ့်အချိန်တွေဖြစ်တယ်အဲ့ဒါကြောင့်မလို့ဒီပေါ့နော်ဒီဘွားရေးရစပညာရေးရစဟိုဒီလူကြီးတွေရဲ့ဒီပိုင်းဆိုင်ရာစပေါ့နော်ပြီးတော့ဒီစစ်ပွဲတွေကြားထဲမှာလည်းဒီအတန်တွေကြားရဆိုလဲလန်ဖူးတော့လေကလေးတွေပညာရေးရောပညာရေးရတော့အခုဒီစစ်တေးဆောင်စခန်းမှာတင်နေရတယ်ပြီးတော့ပြန်လဲပြန်ချင်တယ်ပေါ့ရိတ်သိမ်းဖို့ဟိုစီစစ်တွေရက်သိမ်းဖို့တောင်းဆိုချင်တာဖြစ်တယ်
ရှမ်းလက်နက်ကိုင်နှစ်ဖွဲ့တိုက်ပွဲရေးကြောင်းတီပေါ်နဲ့နတ်မတူဘက်ကိုထွက်ပြေးတင်းရှောင်နေတဲ့စစ်ဆောင်ဦးရေက2000ကျော်လောက်ရှိပါတယ်။လက်နက်ကိုင်နှစ်ဖွဲ့တွဲဆုံညှိနှိုင်းတော့မယ်ဆိုတာကြားသိနေရကြောင်းနဲ့ဒီလိုတွဲဆုံမှာပဲစစ်ဆောင်တွေရဲ့အရေးကိစ္စကိုဖြည့်ဆင်းလို့ရမှာဖြစ်တယ်လို့ရှမ်းပြည်ညီညွတ်ရေးကော်မတီ CSSU ရဲ့ဥက္ကဋ္ဌလည်းဖြစ်တယ်လို့ရှမ်းတိုင်းရင်းသားများဒီမိုကရက်တစ်ပါတီ SNDP ရဲ့ဥက္ကဋ္ဌလည်းဖြစ်တဲ့ဦးဆိုင်အိုက်ပေါင်ကပြောပါတယ
်။ကျွန်တော်တို့ကဒီဥက္ကဋ္ဌဖန်တဲ့ဥရစတို့ဒီကောင်းဆောင်နှုတ်ကတွဲဆုံပြီးတော့ဆွေးနွေးပြီးတော့ဒီပြည်သူလူထုတွေဒုက္ခမရောက်အောင်ကောင်းဆောင်နှုတ်ကနေပြီးတော့ဆွေးနွေးပေးပါဆိုပြီးတော့ကျွန်တော် CSSU တပါပတိအနေနဲ့ကျွန်တော်စာတတ်ပြချက်ကြီးကျွန်တော်ထုတ်လိုက်တယ်သူတို့တွေးပြီးတော့ဆင်ဆင်နေတယ်လို့ကြားတယ်ဗျအဲ့ဒါသူတို့တွေးကောင်းဆောင်နှုတ်တွေးမှပဲအဆင်ပြေမယ်လေကျွန်တော်ကအဲ့လိုစပေးဆောင်တွေထပ်ပြေးနေကျွန်တော်ကတနိုင်ဆုံးတော့လူနဲ့ဘောစီစမ်းနေရခါတွေပါလေလူကိန်းနေတာပဲဒီရေများလာတော့ကျွန်တော်တို့ဖန်ငွေအဖြစ်ကြီးကြောင့်ကျွန်တော်တို့တိတ်လူနေတော့လေအဲ့လိုမျိုးဖြစ်နေတာပေါ့ဒါအစွဲအမအစွဲတုတ်ပေးရမယ်ထင်တယ်ဗျအစွဲဝန်ကြီးဌာနအနေနဲ့လို့ရင်တော့ဖြစ်နေတာပေါ့အဲ့လိုကျွန်တော်တို့ဘာမှလည်းမကြားသေးဘူးဗျစိတ်မကောင်းတော့ဗျာရှက်ချင်းချင်းတိုက်တယ်ဆိုတော့မကောင်းဘူးမဖြစ်သင့်ဘူးလေသူတို့ကောင်းဆောင်နှုတ်တွေ့ရင်တော့ဒါ
ရှမ်းပြည်ညီညွတ်ရေးကော်မတီ CSSU ကိုရှမ်းလက်နက်ကိုင်ဖွဲ့စည်းရေးနိုင်ငံရေးဖွဲ့စည်းရေးနဲ့2013ခုနှစ်ကဖွဲ့စည်းခဲ့ရပါ NCA အပြည့်အဝလက်မှတ်ထိုးထားရရှမ်းပြည်တောင်ပိုင်းလက်နက်ကိုင်ရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီ RCSS နဲ့တပ်မတော်ဂျာမန်လဲတိုက်ပွဲတွေဖြစ်နေရရှိပြီးမြောက်ပိုင်းလက်နက်ကိုင်ခုနှစ်ဖွဲ့ FPNCV အဖွဲ့ဝင် SSPP နဲ့လဲ2018ဩဂုတ်လပိုင်းကစလို့တိုက်ပွဲတွေပြင်းထန်လာတာဖြစ်ပါတယ်